တခါဒီထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ဖျားသုံးစုမြို့မှာဆိုရင်လေ DKBA တပ်ဖွဲ့တွေကဒီကနေ့မနက်မှာပဲဝင်ရောက်သိမ်းပိုက်ခဲ့တယ်လို့ဆိုပါတယ်။ဒီညပိုင်းမှာတိုက်ပွဲတွေအပြင်းထန်ဖြစ်လာမဲ့အခြေအနေတွေရွာသားတောင်းလောက်ကဒီမွန်ပြည်သစ်ထိန်းချုပ်ထားတဲ့ area တွေကိုတိမ်းရှောင်နေကြတယ်လို့ဆိုပါတယ်။မွန်ကဲဆယ်ရဲနဲ့ဖွံ့ဖြိုးရေးကော်မတီအနေနဲ့လက်တလောဖြစ်နေတဲ့အခြေအနေတွေကြောင့်နေရာချပေးထားဖို့စီစဉ်နေစေလို့လည်းဆိုပါတယ်ရှင်။ဒီအခြေအနေတွေကိုတော့စုံစမ်းထားတဲ့နိုင်ကွန်းအိမ်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ DGBA ကိုရခွန်တိုက်ရင်မူဒုဗိုလ်မှူးကြီးစွန်းတော်တရားဦးစီးတဲ့တပ်ဖွဲ့တွေဟာအခုချိန်ထိထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့ကိုဝင်စီးထားခဲ့တယ်လို့မြို့ခံတွေကပြောပါတယ် DGBA တပ်ဖွဲ့ဝင်တွေဟာဒီညမှာထုတ်စစ်ဆင်မှုကြိုတင်ပြင်ဆင်နေပြီလို့မြို့ခံသူကအခုလိုပြောပါတယ်
အခုတောင်စုတမျိုးလုံးကိုင်းရဆိုင်လိုက်လေကုဆူရစကားနဲ့မရှိတော့ဘူးအခုကဒီညစစ်တပ်ကတို့တို့ပြန်တိုက်မယ်လို့တို့တို့စိုးရိမ်ပြီးတော့ရွာသားစီမှာတောက်လို့တို့တို့ကရွာသားတွေကိုည၈နာရီခွဲမတိုင်ခင်မြေကြီးထွက်ပြီပါတဲ့သူတို့ကမြို့ထဲနဲ့ခံချမှာ
ဒုရယဘူမှုကြီးစွန်းတော်တရားဦးစီးတဲ့ DGBA ကိုရခွန်တပ်ဖွဲ့တွေဟာနေကြဆောက်တပ်တွင်ပြောင်းမှုလက်မခံတဲ့အဖွဲ့ဖြစ်တဲ့ဘူမှုချုပ်စောလားပွဲနဲ့စိတ်သူသဘောသူဖြစ်သူတို့လို့လည်းသတင်းထွက်ပေါ်နေပါတယ်အခုလိုမြောက်ဒီမြို့တိုက်ပွဲနဲ့ဖျားသုံးစုမြို့တိုက်ပွဲဟာအချိန်နဲ့တပြေးညီဖြစ်နေတယ်လို့စစ်ရေးကဲခတ်သူတွေကဆိုပါတယ်ဖျားသုံးစုမြို့တွင်တိုက်ပွဲချိန်နေတဲ့ပတ်သက်လို့ DGBA ဘက်ကစစ်ဘက်အရာရှိတို့ကိုဆက်သွယ်မေးမြန်းခဲ့ရမှာအခုလိုပြောပါတယ်
နာရီ15မိနစ်မှာဖြစ်တယ်အခုဒီဘဝအခုတရားကိုတိုက်ပွားမပြီးသေးဘူးဟိုမျိုးတမကိုဖြစ်နေကျွန်တော်လူရတော့ပြောရဟိုကျွန်တော်လက်နဲ့ရတာအလုံးပေါင်း9လက်ရှိပြီအနာပါတော့လားဟိုအလောင်းတွေ့တာတော့နှလောင်းတွေ့တယ်အမှမျိုးတမကောင်းဝင်ကျင်ရဲ့ဒီစာဖတ်ရုံရှိရဲ့မျိုးတွင်ဒီ check point နားတဲ့အကုန်လုံးပဲ
ဒုတိယဘုံမှုကြီးစောနော်တရားဦးစီးတဲ့ DGBA တပ်ဖွဲ့ဟာနေကြဆောက်တပ်ကိုလက်လက်မခံစေဆိုရကျင်းမာတဲ့ရွေးကောက်ပွဲကိုစန့်ကျင်လို့မြို့သိမ်းတယ်လို့ပြောပါတယ် DGBA တပ်ဖွဲ့ရဲ့နောက်ွယ်ကနေKNU ကကရင်မျိုးသားစီယုံလျောက်ခံတိုင်ရင်16ကနေစစ်ရေးအကူအညီပေးနေတယ်လို့ထိုင်းစစ်တပ်နဲ့နှိစက်တဲ့သူတူကပြောပါတယ်မြန်မာစစ်တပ်တွေကတော့တပ်ကုန်းထက်မှာပဲအသင့်နေရာယူထားပြီးညနေပိုင်းထိတော့စစ်စင်ရေးမပြုတ်လုသေးဘူးလို့ဒေသခံတွေကပြောပါတယ်အဲ့ဒါလို့တိုက်ပွဲတွေကြောင့်ဖျားသုံးစုမျိုးနဲ့အနီးဝန်းကျင်ကလူသောင်းခန့်ဟန်အိုးအိမ်ကိုစုခွာထွက်ပြေးနေရတယ်လို့ရွာသားတွေကပြောပါတယ်စစ်ပေးလို့ရထွက်ပြေးလာတဲ့ရွာသားတွေကိုထိုင်းစစ်တပ်အာဏာပိုင်တွေကနေထိုင်းနိုင်ငံထဲကိုဝင်ခွင့်မပေးဘူးလို့လဲစစ်ပြေးဒုက္ခသည်သူကပြောပါတယ်အခုထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်တွေဟာမုံမြင့်တဲ့ပါတီအခြေခံစခန်းဖြစ်တဲ့ဂျပန်ယူသင်းကြီးရွာနဲ့ဘုံကြီးကျောင်းသူမှာပဲယာယီနေထိုင်နေကြပါတယ်ထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်တွေအတွက်နေရာချထားရေးကိစ္စနဲ့ပတ်သက်ပြီးတော့မုံကယ်ဆယ်ရေးနဲ့ဖုံမျိုးရေးကော်မတီအသွေးမှုနိုင်ပညာအိမ်ကိုဆက်သွယ်မေးမြန်းခဲ့ရမှာတော့မနေ့ဖာမသူတို့တွေကိုနေရာချထားပေးဖို့အစီအစဉ်လုပ်နေတယ်လို့ပြောပါတယ်အလားတူမြောက်ဒီမြို့မှာလဲDGBA တပ်ဖွဲ့တွေနဲ့စစ်ဆိုးရသူတိုက်ပွဲဖြစ်ပွားခဲ့လို့ထိုင်းနယ်စပ်ဘက်ကစစ်ပြေးဒုက္ခတဲ့တပေါင်းလောက်ထွက်ပြေးလာတယ်လို့သတင်းပေါ်ထွက်နေပါတယ်။ဒါပေမဲ့ဒုက္ခတဲ့တွေကိုကူညီပေးနေတဲ့ TPPC အဖွဲ့ကတော့ဒီကနေ့နေ့ခင်းပိုင်းမှာစစ်ပြေး6000လောက်ရောက်ရှိနေပြီ။ဒီကနေ့အတွက်တော့စစ်ပြေးဒုက္ခတဲ့9000လောက်ရောက်ရှိလာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။